အမေရိကန်ပြည်ထောင်စုရဲ့2020ဆိုရအသုံးစရိတ်ထဲမှာတန်တမန်ရေးရာနဲ့နိုင်ငံတကာအကူအညီထောက်ပံ့မှုအသုံးစရိတ်တန်ပေါင်းထောင်နဲ့ချီပြီးတော့ဖြတ်တောက်ထားတဲ့အပေါ်မှာလွှတ်တော်အမတ်တွေပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်။နိုင်ငံသားရေးဝန်ကြီး Mike Pompeo ကတော့သမ္မတ Donald Trump အဆိုပြုထားတဲ့အသုံးစရိတ်လျှော့ချမှုကိုအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှဗုဒ္ဓဟူးနေ့ကကျင်းပတဲ့ကြားညာပွဲအတွင်းခုခံထွက်ဆိုသွားခဲ့ပါတယ်။ဒါပေမဲ့လွှတ်တော်မှာမဲခွဲဖို့အသုံးစရိတ်မူကြမ်းကိုတင်ပြတာနဲ့ပယ်ချမယ်လို့ကော်မတီဥက္ကဋ္ဌကပြတ်ပြတ်သားသားပြောထားတဲ့အကြောင်း VOA ရဲ့နိုင်ငံသားရေးဌာနဆိုင်ရာသတင်းတောက်စန်ဒီစိန်းကသတင်းပေးပို့ပါတယ်။မဆုမြတ်မွန်ကဆက်ပြီးပြောပြမှာပါရှင
်။အမေရိကန်ဆိုရအဆိုပြုထားတဲ့2020ခုနှစ်အတွက်အသုံးစရိတ်မှာနိုင်ငံတကာအထောက်အပံ့နဲ့တန်တမန်အသုံးစရိတ်ဒေါ်လာ17ဘီလီယံဖြတ်တောက်ထားတဲ့ကိစ္စကိုအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှဗုဒ္ဓဟူးနေ့ကလုပ်တဲ့ကြားနာပွဲအတွင်းမှအဓိကအာရုံစိုက်ဆွေးနွေးခဲ့ကြပါတယ်။ဖြတ်တောက်ထားတဲ့အသုံးစရိတ်တွေထဲမှာဒုက္ခတွေပြန်လည်နေရာချထားရတဲ့အသုံးစရိတ်ကဘာတဝမ်းကျန်းမာရေးစောင့်ရှောက်မှုအတွက်ပေးတဲ့အသုံးစရိတ်တို့အပြင်တခြားအထောက်ပံ့ကူညီမှုတွေပါဝင်ပါတယ်ကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်ရောကော်မတီဝင် Republican အမတ်တွေပါအခုလိုဖြတ်တောက်မှုကိုကန့်ကွက်ပြောကြားခဲ့ကြပါတယ
် His budget in my opinion signals to the world that the Trump foreign policy is one of disengagement of pulling back from places where American leadership is needed the most
ကဘာကြီးနဲ့ကင်းကွာတဲ့ Trump ရဲ့နိုင်ငံရေးမူဝါဒကိုဒီ budget အသုံးစရိတ်ကပြလိုက်တာလို့ကျွန်တော်ကတော့မြင်ပါတယ် American ရဲ့ဥဆောင်မှုအလိုအဆုံနေရာတွေကနေနောက်ဆုတ်လိုက်တာဖြစ်ပါတယ်တရုတ်နိုင်ငံ၊ရုရှားနိုင်ငံ၊အီရန်နိုင်ငံတို့လိုကျွန်တော်တို့နဲ့တံမိုးထားမှုချင်းမတူတဲ့နိုင်ငံတွေကနောက်ဆုတ်လိုက်တဲ့အမေရိကန်နေရာမှာပျော်ပျော်ကြီးဝင်ပြီးနေရာယူသွားကြပါလိမ့်မယ်
။အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်အယ်လီယက်အန်ဂယ်ဖြစ်ပါတယ်။ဘတ်ဂျက်မူကြမ်းကိုမဲခွဲအတည်ပြုဖို့လွှတ်တော်အဆောက်အဦးကိုရောက်လာတာနဲ့ပယ်ချပြီးသားဖြစ်မှာပဲလို့လည်းသူကပြောကြားခဲ့ပါတယ်။ကော်မတီဝင် Republican အမတ် Michael McCall ကလည်းအသုံးစရိတ်တွေဖြတ်တောက်တာကြောင့်ရေရှည်အကျိုးဆက်တွေရှိလာလိမ့်မယ်လို့ကြားနာပွဲမှာပြောသွားပါတယ်။
However, I do agree with the chairman. I believe that certain cuts have unintended consequences that cost us more in the long term. This is especially true of cuts.
ဥက္ကဋ္ဌပြောတာကိုကျွန်တော်လည်းသဘောတူပါတယ်။အကျိုးအသုံးစရိတ်ဖြတ်တောက်မှုတွေကနေဖြစ်လာမဲ့ UN မထားတဲ့အကျိုးဆက်တွေကရေရှည်မှာအမေရိကန်အတွက်ပိုတောင်ထိခိုက်မယ်လို့ကျွန်တော်ယုံကြည်ပါတယ်။အထူးသဖြင့်အရေးကြီးတဲ့လူသားချင်းစာနာတဲ့အထောက်ပံ့တွေဒီမိုကရေစီကိုမြင့်တင်ပြီးဆောင်ရွက်တဲ့ဖွံ့ဖြိုးတိုးတက်ရေးအကူအညီထောက်ပံ့မှုအစည်းအဝေးတွေစီဝါရေးတိုးတက်အောင်ကူညီတဲ့အထောက်ပံ့တွေကျန်းဖတ်ဝါဒနဲ့အကျန်းဖတ်ရန်ရှိတဲ့နေရာတွေမှာတည်ငြိမ်စေရေးအတွက်ထောက်ပံ့ကူညီနေတဲ့ဘဝရှင်သန်စေရေးအကူအညီတွေကိုဖျက်တဲ့အတွက်အကျိုးဆက်တွေဖြစ်လာပါလိမ့်မယ်
။အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကတော့ရှိလာနိုင်တဲ့ရန်တွေကိုသိပေမဲ့အမေရိကန်အခွန်ထမ်းပြည်သူတွေဝင်ပြီးနေတဲ့အပေါ်အစိုးရကထည့်တွက်ရမယ်လို့ခုခံပြောဆိုသွားပါတယ်
။ We'll make sure that China and Russia cannot gain a strategic advantage in an age of renewed great power competition.
အနာအပြိုင်မှုတွေပြန်ဖြစ်နေကြတယ်။ပြည်နယ်ရုရှားတို့ဘက်ကမဟာဗျူဟာအရအသာစီးမရအောင်အမေရိကန်ကအသေးချဆောင်ရွက်ပါမယ်။မြောက်ကိုရီးယားကနျူကလ িয়ার ဖြတ်သိမ်းရေးကိုအပြီးတိုင်အပြည့်အဝလုပ်လာတဲ့အထိအမေရိကန်ကဆက်လုပ်သွားမှာပါ။ဗင်နီဇွဲလားနိုင်ငံမှာဒီမိုကရေစီပြန်ရအောင်ငြင်းငြင်းချမ်းချမ်းကြိုးစားနေကြတဲ့ဗင်နီဇွဲလားပြည်သူတွေကိုဆက်ပြီးထောက်ခံသွားမှာပါ
။ဗင်နီဇွဲလားမှာဒီမိုကရေစီအခုအပြောင်းအထွက်အားပေးကူညီသွားမှာဖြစ်တယ်လို့လည်းနိုင်ငံသားရေးဝန်ကြီးပေါ်ပေယိုကအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီကြားနာပွဲမှာပြောကြားသွားပါတယ်။